ဒီနေ့မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကစပြီးစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားတိုက်ပွဲတွေပြင်းထန်ခဲ့တာဒီကနေ့အထိဖြစ်ပါတယ်။တိုက်ပွဲတွေကြောင့်မြို့ဝါတွေမီးလောင်ပျက်စီးခဲ့တာတွေတော်တော်များများရှိသလိုအရက်သားထိခိုက်ဒေဆုံးတာတွေလည်းယာနဲ့ချီရှိနေတာလည်းဖြစ်ပါတယ်။ဒါအပြင်တိုက်ပွဲတွေကြောင့်နေရဲဆွန့်ခွာထွက်ပြေးနေရသူတွေလည်းတိမ့်နေချီရှိနေသလိုဒေသတွင်းစားနပ်ရိက္ခာနဲ့စေဝါရှားပါးတာတွေကိုလည်းရင်ဆိုင်နေကြရတာပါ။အခုလိုရခိုင်ဒေသအတွင်းမငြိမ်မသက်မှုတွေနဲ့ဒေသခံပြည်သူတွေရဲ့ကျန်းမာရေးပညာရေးစီးပွားရေးနဲ့စားဝတ်နေရေးတွေကိုထိခိုက်ပျက်စီးနေတာဟာအေးအေးခေါင်းဆောင်တွေကြောင့်ဖြစ်တယ်လို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကမနေ့ကပြောတဲ့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပ
ါယခုချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့မြို့ရဒေသမကဒီကြီးအေးကြဲစွာနေထိုင်သူတွေရခိုင်ပြည်နယ်တောင်ပိုင်းရှိမြို့များကိုလည်းအပြင်းထန်တိုက်ခိုက်လေရှိတာတွေ့ရပါတယ်ရခိုင်ပြည်နယ်မှာရခိုင်လူမျိုးသား90ရာခိုင်နှုန်းနေထိုင်ကြကြောင်းဒီအဖွဲ့ခေါင်းဆောင်များရဲ့လွတ်ရများဟာကိုလူမျိုးကိုကိုပြန်ဖြစ်စီနေသလိုဖြစ်နေတာလည်းတွေ့ရပါတယ်တမရုံအနေနဲ့လည်းနေမီဒီသားတွေပြန်နေတည်ငြိမ်အေဂျင့်စီပို့တဲ့ဒေသခံပြည်သူများနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ
်စစ်ကောင်စီအနေနဲ့တကြောပြန်တိုက်ပွဲကာလတစ်လျှောက်မှာရခိုင်ပြည်နယ်ကမြို့နယ်ကိုကူးလောက်ကိုလက်လွတ်ဆုံးရှုံးထားရပြီးဖြစ်တယ်လို့လက်ရှိမှာလည်းအာရခတပ်တော်အေရဲ့ထိုးစစ်တွေကိုအပြင်းထန်ခုခံနေရတာလည်းဖြစ်ပါတယ်အခုလိုအချိန်မျိုးမှာစစ်ကောင်စီအနေနဲ့ဒီလိုစကားတွေကိုပြောလာတာဟာရခိုင်ပြည်သူတွေနဲ့အေအေကြားစိတ်ဝမ်းကွဲစေလိုတဲ့ရည်ရချက်နဲ့ပြောဆိုတာဖြစ်နိုင်တယ်လို့လည်းရခိုင်ဒေသခံတွေကရှုမြင်ကြပါတယ်။ဒါပေမဲ့လည်းအရခတ်တက်တော်အေအေဟာရခိုင်ပြည်သူတရေလုံးလွတ်မြောက်မှုအတွက်တိုက်ခိုက်နေတာဖြစ်တယ်လို့ရခိုင်ပြည်သူတရေလုံးကယုံကြည်ထားကြတာကြောင့်အေအေအပေါ်လူထုယုံကြည်မှုကျဆင်းသွားမှာမဟုတ်ဘူးဆိုပြီးရခိုင်အေအေလေးလာတုံးတက်သူကိုထုံးကြီးကပြောပါတယ
်။ရခိုင်ပြည်သူတွေကရခိုင်ပြည်ပြန်လေလွတ်မြောက်ရေးအတွက်ဒီဒုက္ခတွေကြုံလာမယ်ဆိုတဲ့အာကိုရခိုင်ပြည်သူတရေလုံးဟိုတိတ်ချပြီးသားဖြစ်တယ်ဒီအတွက်လည်းအစဉ်အသင့်ပြင်ထားကြတယ်လို့ကျွန်တော်နားလေပဲပေါ့နော်နောက်တစ်ခုကဒီတိုက်ပွဲတွေကြောင့်ကုံစင်းနှုံးတွေတက်လာတယ်ဒီစားတဲ့အခါတွေရှားပါလာတယ်ဆိုတော့ဟာတဲ့ဒီတိုက်ပွဲနဲ့မဆန်တဲ့အရသာပြည်သူတွေသုံးနေတဲ့ဇော့ကောင်ပေါက်ကောင်လမ်းကြောင်းတွေကိုစစ်ကောင်စီဆွဲရနေပိုက်ဆို့ထားတယ်နောက်တစ်ခုကပန်းတွေကိုပိုက်ထားတယ်နောက်တစ်ခုကကြတော့ဒီစစ်ကောင်စီကျင်းကျောင်းနေနေအောက်ကနေလွတ်သွားတဲ့နေရာတွေပေါ့လေအရက်ခတ်တက်တော့ပင်ထားတဲ့နေရာတွေကဝမ်ထမ်းတွေကိုတောင်းစစ်တော်ကြီးကလက်စာမပေးတော့ဘူးလေဆိုတော့ဒါကရခိုင်ပြည်သူလူထုနဲ့ဟိုဒီအရက်ခတ်တက်တော့ကြားမှာစိုက်ဝန်းကွေးစရာဘာအကြောင်းပြချင်းမှမရှိဘူးဆိုတော့ကိကောင်ကြီးနဲ့ပဲဒါဒါလိုက်တက်ဆန်နေပေါ့နော
်ပေါတော်ဒေသခံအမျိုးသမီးတူကလည်းရခိုင်ပြည်သူတွေဒုက္ခရောက်အောင်လုပ်နေတာဟာစစ်ကောင်စီသားဖြစ်တယ်လို့ပြောပါတယ်
ဒီမျိုးတို့လက်ရှိကြုံရတဲ့အနေအထားကတော့လူမျိုးရေခိုင်ပြည်သူတို့ခရယောင်းအောင်လုပ်နေတာကြတော့မင်းအောင်လာသေးပေါ့နော်ပြီးတော့ဒီအကောင်ကတော့သိပါတယ်ပေါ့နော်တနိုင်ငံတော့နေတဲ့တွေပေါ့နော်ဘသူပါလုပ်နေတယ်ဆိုပြီးတော့ပါဒီရခိုင်မဖြစ်ဖြစ်တခြားပြည်နယ်ရဖြစ်ဖြစ်အေးအေးဆိုလေးပေါ့နော်ဒီရခိုင်မှာကတော့ရခိုင်တွေလွတ်လပ်မှုရအောင်ပဲအေးကလုပ်နေတယ်ဆိုတော့ရခိုင်မှာအမန်ဒီရဲ့အဲ့လိုမျိုးပြည်သူတွေဒုက္ခပြနေရနေဒီစဉ်ကျတို့အမျိုးစစ်တပ်ပွဲမရှိတဲ့နေရာတွေကိုလည်းလင်းနေလာကျင်းလာကြတော့ဒီမင်းအောင်လည်းတို့တက်ပေါ်တော့ဆိုတော့အဲ့လိုပဲကျေရှင်ပါတခြား
လက်ရှိမှာတော့ရခိုင်ပြည်နယ်ကအေးထိန်ချုပ်နေနေတွေကိုစစ်ကောင်စီကမကြာခဏဆိုသလိုလေကြောင်းကနေလာရောက်ပစ်ခတ်တာတွေရှိသလိုဒေသတွင်းကုန်စည်စီစဉ်မှုတွေကိုပိတ်ထားတာတွေလျှက်စစ်မီးတွေဖျက်တောက်ထားတာတွေကြောင့်ဒေသခံတွေရဲ့နေစဉ်ဘဝတွေမှာအတော်ခက်ကြုံနေကြရတာပါအခုလိုဒေသခံပြည်သူတွေရဲ့အခြေခံလိုအပ်ချက်တွေနဲ့လွတ်လပ်မှုကိုပိတ်ပင်ထားတာဟာအချုပ်ချာအာဏာကိုချုပ်ကန့်ထားစေဖြစ်တဲ့စစ်ကောင်စီနဲ့သာတတ်ဆိုင်တယ်လို့လည်းကိုထွန်းကြီးကတုံ့တက်ပါတယ်
အမှန်ကကုန်စည်စီးဆင်းမှုနဲ့လူထုသောစားစားဝတ်နေရေးဆိုတာကသူတို့ကနိုင်ငံဆိုတဲ့အယူအဆအနေနဲ့ရှိရဆိုလို့ရှိရင်ဒါကိုဖွင့်ပေးတဲ့အမှာပေါ့လေဥပမာလျှက်စင်းမီးပြနေတာဆိုလို့ရှိရင်လည်း2013တုန်းကဘာလကတိကဒီစစ်ကောင်စီဘက်ဆုံးရှုံးလိုက်ရတဲ့နေမျိုးတွေအကောင်လုံးတိုက်ပွဲဖြစ်တဲ့နေရာတွေအကောင်လုံးကိုလျှက်စင်းမီးတွေဖျက်ထားတယ်။ဒါကလည်းနိုင်ငံရဲ့အရှောက်အအာဏာကိုယူထားတဲ့လူတွေနဲ့ပဲဒါလိုက်ဟိုဆန်တာပါ။ဒါကဒေါ်လာရေးကျဖို့တဖွင့်နဲ့မဆန်ဘူး။နောက်တစ်ခုကကြတော့ရခိုင်ပြည်သူလူထုအနေနဲ့အခဲအခီးတွေအကုန်လုံးကစစ်ကောင်စီဘက်ကဖန်ပြနေတယ်ဆိုတာပြည်သူတရားလုံးကသိချပြီးသားဖြစ်တယ်ဆိုတော့ဒါနဲ့ကြီးကြိုက်ကြနဲ့ပတ်သက်ပြီးတော့အရက်ကတက်တဲ့အပေါ်မှာရခိုင်ပြည်သူအနေနဲ့စိုက်ညုံညင်စရာကျွန်တော်ဒီနေ့ထိမတွေးမိသေးပါဘူး
လက်ရှိမှာတော့ရခိုင်မြောက်ပိုင်းကမောင်တော်မြို့နယ်ကိုအေအေဘက်ကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေစေဖြစ်ပါတယ်။ဒါ့အပြင်ရခိုင်တောင်ပိုင်းမြို့နယ်တွေအတွက်စီရေးအရအရေးပါတဲ့တန်တွဲငပလီကိုလည်းအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတန်တွဲမြို့ပေါ်နဲ့ငပလီကစစ်ကောင်စီတပ်စခန်းတချို့ကိုသိမ်းပိုက်ထားပြီးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တန်တွဲကိုအေအေလက်ထက်အပမခံနိုင်တာကြောင့်အပြင်းအထန်ခုခံနေသလိုတန်တွဲမြို့နယ်နဲ့ဆက်ဆက်နေတဲ့ဂွားနဲ့ကျင်ကလီမြို့နယ်တွေမှာစစ်အင်အားတိုးချဲ့တာတွေနဲ့ကာကင်းတွေအများအပြားတိုးချဲ့နေတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ။